ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်မှာစင်ကာပူနိုင်ငံအနေနဲ့ရောအရှေ့တောင်အာရှနိုင်ငံများအသင်အာဆီယံအနေနဲ့ပါပံ့ပိုးဆောင်ရွက်နိုင်တဲ့နည်းလမ်းတွေကိုဒီကနေ့စင်ကာပူနိုင်ငံသားဝင်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့နေပြီးတော့မှဆွေးနွေးကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနပြန်ရေးမှာ ဘေကင်းလုံကျုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဆန္ဒလျောက်ဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုစင်ကာပူနိုင်ငံသားဝင်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဒီကနေ့သဘောတူကြတယ်လို့စင်ကာပူနိုင်ငံသားဝင်ကြီးဌာနကထင်ရှားချက်ထုတ်ပါတယ်။ဒီကနေ့နေပြည်တော်ကဆွေးနွေးမှုအတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကရခိုင်ပြည်နယ်အတွင်းအခြေ ံဆန်းရေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုလည်းရှင်းပြခဲ့ပါတယ်။ရိုဟင်ဂျာတွေထိုင်နေပြန်ရေးလုပ်ငန်းစဉ်အပေါ်အာဆီယံဘက်ကဘယ်လိုကူညီပေးနိုင်မလဲဆိုတာကိုလည်းနှစ်ဖက်တို့ဆွေးနွေးပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်တွင်အချမ်းဖက်မှုတွေကနေထွက်ပြေးကြတဲ့သိမ်းနယ်ကြီးတဲ့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေကြတာဖြစ်ပါတယ်။ဒီထဲကလူပေါင်း2000ကျော်တို့ပထမအထုပ်အနေနဲ့အခုနိုဝင်ဘာလ15ရက်နေ့မှာထိုင်နေပြန်ရေးလုပ်ငန်းစဉ်ကိုစကြမှာဖြစ်ပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုလက်ခံမယ်လို့ကတိပြုထားပါတယ်ရှင်။